အိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်စ်ပါတီကအရင်ပါတီအကြီးအကဲဟောက်ဆိုနီယာဂန်ဒီကိုပါတီရဲ့ယာယီခေါင်းဆောင်အဖြစ်စနေနေ့မှပြန်လည်ရွေးချယ်လိုက်ပါတယ်။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုရှုံးနိမ်ခဲ့ပြီးတဲ့နောက်ပါတီဥက္ကဋ္ဌယာဒုကနှုတ်ထွက်သွားတဲ့သားဖြစ်သူရာဟူဂန်ဒီရဲ့နေရာကိုအစားထိုးဖို့ပါတီကရွေးချယ်နေချိန်မှာအခုလိုယာယီအကြီးအကဲအဖြစ်ဆိုနီယာဂန်ဒီကိုတာဝန်ပေးအပ်ခဲ့တာဖြစ်ပါတယ်။ပါတီဥက္ကဋ္ဌနေရာကိုမရွေးချယ်ရခင်အချိန်အတွင်းယာယီဥက္ကဋ္ဌအဖြစ်အသက်82နှစ်အရွယ်ဆိုနီယာဂန်ဒီကိုကွန်ဂရက်စ်ပါတီအလို့အမှုဆောင်အဖွဲ့ကတညီတညွတ်ထက်ရွေးချယ်လိုက်ကြောင်းစနေနေ့ညပိုင်းကကြေညာချက်မှာဖော်ပြထားပါတယ်။ပါတီဥက္ကဋ္ဌအဖြစ်ရာဟုဂန်ဒီဆက်ပြီးတာဝန်ထမ်းဆောင်ဖို့ပါတီကလိုလားပေမဲ့သူကငြင်းပယ်ခဲ့တာဖြစ်ပါတယ်။